မြန်မာနိုင်ငံရှေ့မြောက်ပိုင်းမှာဖြစ်နေတဲ့စစ်ရေးပဋိပက္ခကိုမြန်မာတပ်မတော်ဘက်ကထိထိရောက်ရောက်ထိန်းချုပ်နိုင်ခဲ့တယ်လို့မြန်မာအစိုးရတာဝန်ရှိသူတွေဘက်ကတရုတ်အစိုးရကိုပြောကြားခဲ့ကြောင်းနဲ့တရုတ်နယ်စပ်ဘက်မှာခုတ်လုံနေတဲ့တိုင်းရင်းသားစစ်ဘေးဒုက္ခသည်တွေလည်းနေရက်ကိုမကြခင်ပြန်နိုင်ဖို့မျှော်လင့်ချက်ရှိနေကြောင်းနေပြည်တော်မှာကျင်းပခဲ့တဲ့တရုတ်မြန်မာနှစ်နိုင်ငံဆွေးနွေးပွဲပြီးမှာတရုတ်ဒုတိယနိုင်ငံခြားရေးဝန်ကြီးကပြောကြားခဲ့ပါတယ်။ဒီတော့အတွက်မှာပဲမြန်မာပြည်မြောက်ပိုင်းတိုင်းရင်းသားလက်နက်ကိုင်မဟာမိတ်အဖွဲ့ကလည်းသူတို့ရဲ့ဒေသတွေမှာမြန်မာစစ်တပ်ရဲ့ထိုးစစ်ဆင်မှုကိုချက်ချင်းရက်စဲမှသာတံပြန်တိုက်ခိုက်မှုတွေကိုသူတို့ဘက်ကရက်ဆိုင်မှဖြစ်တယ်လို့ကြေညာချက်ထုတ်ပြန်ထားတာပါ။အသေးစိတ်ကိုမတ်အင်ဂျင်နိုင်ကဆက်ပြောပြပါမယ်ရှင်
။မြန်မာနိုင်ငံမြောက်ပိုင်းမှာဖြစ်နေတဲ့စစ်ရေးတင်းမာမှုအခြေအနေနဲ့ပတ်သက်လို့မြန်မာတပ်မတော်ဘက်ကအခြေအနေတွေကိုထိမ့်ချုပ်ထားနိုင်ခဲ့ပြီလို့နေပြည်တော်မှာတောက်ကြနေကကျင်းပခဲ့တဲ့တရုတ်မြန်မာနှစ်နိုင်ငံအစစ်မြစ်အရာရှိတွေ့ဆုံဆွေးနွေးပွဲမှာမြန်မာဘက်ကပြောကြားကြောင်းတရုတ်နိုင်ငံသားရေးဒုဝန်ကြီးလီယူကျက်မင်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ဒါ့အပြင်တရုတ်မြန်မာနယ်စပ်ဒေသမှာငြိမ်းချမ်းရေးနဲ့တည်ငြိမ်မှုရဖို့တပ်ဆိုင်ရာအဖွဲ့အစည်းအားလုံးဝိုင်းဝန်းကြိုးပမ်းကြဖို့အခုလိုတိုက်တွန်းခဲ့ပါတယ
်။由于英国殖民者当年留下的历史遗留的问题
ပြည်ရှာနယ်ချဲတွေတင်ပတ်ခဲ့တဲ့မြန်မာနိုင်ငံမှာသမိုင်းဆိုင်ရာပြဿနာတွေကြောင့်တရုတ်မြန်မာနယ်စပ်တစ်လျှောက်ရဲ့ဒေသတစ်ဝက်လောက်နေပါကိုမြန်မာအစိုးရကအပြည့်အဝထိန်းချုပ်နိုင်ငံချင်းမရှိဘဲတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအောက်မှာပဲရှိခဲ့တာပါတရုတ်အစိုးရအနေနဲ့တရုတ်နိုင်ငံဘက်အချမ်းနယ်စပ်ဘက်အချမ်းကိုပိုင်ပိုင်နိုင်နိုင်ထိန်းချုပ်ထားနိုင်ချိန်မှာမြန်မာဘက်မှာတော့ပဋိပက္ခတွေအုပ်စုတိုက်ပွဲတွေဟာအခုချိန်ထိအမြဲဖြစ်ပွားနေပါတယ်ဒါကြောင့်တရုတ်နိုင်ငံရဲ့ယူနန်ပြည်နယ်အပါအဝင်မြန်မာဘက်မှာပါငြိမ်းချမ်းပြီးတည်ငြိမ်ဖို့အတွက်တရုတ်မြန်မာနယ်စပ်ထိန်းချုပ်မှုခိုင်မာအားကောင်းမှုအလွန်အရေးကြီးပါတယ
်။ပြီးခဲ့တဲ့တနင်္ဂနွေနေ့ကလေးကစတင်ဖြစ်ပွားခဲ့တဲ့ဒေသခံတိုင်းဒေသလက်နက်ကိုင်ဖွဲ့တွေနဲ့မြန်မာစစ်တပ်အကြားတိုက်ပွဲတွေကြောင့်နယ်စပ်ကိုဖျက်ပြီးထွက်ပြေးလာတဲ့ထောင်ထဲချီတဲ့စစ်ပြေးဒုက္ခသည်တွေဟာယူနန်ပြည်နယ်မှာခိုလုံနေကြတာဖြစ်ပါတယ်။မြန်မာစစ်တပ်ကအခြေအနေတွေကိုထိမ့်ချုပ်ထားနိုင်ပြီဖြစ်တဲ့အတွက်စစ်ပြေးဒုက္ခသည်တွေမကြခင်နေရက်ကိုပြန်နိုင်ဖို့မျှော်လင့်ချက်တွေရှိနေကြောင်းတရုတ်နိုင်ငံသားဤဒုဝန်ကြီးလျုံကျက်မင်ကပြောပါရယ်ဒါအပြင်စစ်ပွဲတွေဖြစ်အောင်ရည်ရွယ်ချက်ရှိရှိလှုပ်ဆောင်နေမှုတွေကိုတရုတ်ရောမြန်မာအစိုးရကပါစန့်ကျင်ရှုံချကြောင်းသူကအခုလိုပြောပါရယ
်ဂျန်ဟွေယိုမန်应该开得很好开得
တရုတ်မြန်မာနိုင်ငံအစိုးရအရာရှိတွေတွေ့ဆုံဆွေးနွေးပွဲကနေပဋိပက္ခဒေသမှာငြိမ်းချမ်းရေးပြန်လည်တည်ဆောက်ဖို့ဆိုတဲ့ပြတ်သားတဲ့အမှာစကားပေးလိုက်ပါတယ်။ဘယ်အဖွဲ့အစည်းတွေကြောင့်ပဲဖြစ်ဖြစ်တမင်သက်သက်ဆွတ်ပေးနေတဲ့စစ်မဲ့ဖြစ်ပွားမှုကိုတရုတ်ရောမြန်မာအစိုးရပါစန့်ကျင်သလိုငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအမြန်ဆုံးပြန်ပြီးတည်ဆောက်နိုင်မယ်လို့လည်းနိုင်ငံအစိုးရတွေကမျှော်လင့်မိပါတယ
်။ဒါပေမဲ့ငြိမ်းချမ်းရေးဘယ်လိုတည်ဆောက်ကြမလဲဆိုတာကတော့မေးခွန်းထုတ်စရာဖြစ်နေတယ်လို့မြန်မာအရေးသုံးသပ်သူတွေကပြောပါတယ်။ဒါနဲ့ပတ်သက်လို့တရုတ်နိုင်ငံအခြေစိုက်မြန်မာနိုင်ငံကြီးလေးလာနေသူဒေါက်တာလှကျော်စောကအခုလိုသုံးသပ်ပါတယ
်။ကျမသုံးသပ်ချက်ကတော့ဒီလိုပါဒီတိုက်ပွဲတွေမှာပေါ့နော်ကျမတို့ရဲ့ပြည်ရင်းစစ်ကြီးမှာပဲဖြစ်ဖြစ်အခု NLD အစိုးရရဲ့လှုပ်ဆောင်ချက်တွေမှာပဲဖြစ်ဖြစ်အဓိကအခရာကဗမာတပ်မတော်ရဲ့စိတ်နေပေါ်ထားပါဗမာတပ်မတော်အနေနဲ့ငြိမ်းချမ်းရေးလိုချင်ဖြစ်နိုင်ပါတယ်။အဲ့တော့ကာကြုတ်ရဲ့အဓိကစကားလက်နဲ့အရင်ချရမယ်ဆိုတဲ့စကားကြီးကဒါဘလို့မှမဖြစ်နိုင်တဲ့ကိစ္စ။ဒါကြောင့်ဟိုတလောတုန်းကတင်တာရှိတယ်လေ။ဗမာတပ်မတော်ကဒီအပြစ်ခတ်ရဆဲရေးကိုပထမအဆုံးကြီးညာရမယ်။ကြီးညာပြီးလို့ရှိရင်နောက်48နာရီအတွင်းကျန်တဲ့တပ်ဖွဲ့တွေကအပြစ်ခတ်ရဆဲရေးကြီးညာပါမယ်လို့ပြောထားတာ။ဒါမဲ့ဗမာတပ်မတော်ကတောင်းလျှောက်ထိုးစစ်တွေဆင်နေတာဖြစ်တယ်။အပြင်းမာတာမကြားတာအကုန်လုံးဒီအထူးသဖြင့်အရှိမြောက်ဖက်မှာတောက်လျှောက်သူထိုးစစ်တွေဆင်းနေတာဗမာတပ်မတော်ကတကယ်ပဲငြင်းငြင်းရေးလိုချင်နေဆိုရင်သူတို့လောက်ရမယ်လားနှလန်းရှိတယ်တိအချက်ကတပြီလုံးအပြစ်ခတ်ရဆဲရေးကြီးညာနှိအချက်ကအထွေထွေလူငင်းခွင့်ကြီးညာအဲ့ဒါပြီးသွားလို့ရှိရင်ကျန်တဲ့အဖွဲ့တွေကပြောမရဘူးဆိုရင်တမျိုးပေါ့အခုသူတို့ကအင်အားအကြီးဆုံးဩဇာအာဏာအရှိဆုံးသူတို့ကအဲ့လိုငြင်းငြင်းရေးမလူချင်းနေသေးကျမတို့ဗမာပြည်ကြီးကပြည်ရင်းစစ်ဆက်ဖြစ
်ဒီတော့တွင်မြမပြည်မြောက်ပိုင်းတိုင်းသားလက်နက်ကိုင်မဟာမိတ်အဖွဲ့တွေဖြစ်တဲ့ KIA MNDAA TNLA နဲ့ AA တို့ကလည်းစစ်မှန်ပြီးခိုင်မာတဲ့နိုင်ငံရေးဆွေးနွေးပွဲတွေဖြစ်ပေါ်လာဖို့တရုတ်အစိုးရဘက်ကကြားဝေညှိနှိုင်းပေးဖို့မေတ္တာရက်ခံလိုက်ပါတယ်နိုဝင်ဘာလ25ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ရဲ့ကြေညာချက်မှာတော့တိုင်းဒေသလက်နက်ကိုင်တွေဘက်ကနိုင်ငံရေးအရာကိုစားပြုမှုကိုမြန်မာတပ်မတော်ကလက်မခံတဲ့အပြင်စစ်ရေးအရာအလုံးစုံချေမှုန်းရေးဆိုတဲ့မူဝါဒနဲ့တိုင်းဒေသဒေသတွေမှာထိုးစစ်တွေကိုအဆက်မပြတ်ပြုလုပ်နေတဲ့အတွက်သူတို့အနေနဲ့တံပြန်တိုက်ခိုက်မှုသာဖြစ်တယ်လို့ဖော်ပြထားပါတယ်။ဒါ့အပြင်ထိုးစစ်တွေချက်ချင်းရက်မယ်ဆိုရင်တိုင်းဒေသလက်နက်ကိုင်မဟာမိတ်အဖွဲ့တွေကလည်းသူတို့ရဲ့တိုက်ခိုက်မှုတွေကိုချက်ချင်းရက်မှာဖြစ်တယ်လို့យေတာထားပါတယ်ရှင်။